ရခိုင်ကမ်းရိုးတန်းကိုမေလ14ရက်နေ့ကဝင်ရောက်ခဲ့တဲ့အင်အားပြင်မိုခါဆိုက်ကလုန်းမုန်တိုင်းကြောင့်အတော်ထိခိုက်ပျက်စီးခဲ့ရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျရက်ကပြောပါတယ
် Poor weather conditions telecommunications interruptions have made it difficult for our colleagues
ရှာဒီဥသို့ဆိုသွားပြီးတော့ဆက်သွယ်ရေးပြတ်တောက်နေတဲ့အတွက်ပျက်စီးမှုအတိုင်းအတာအပြေအဝအကဲဖြတ်ဖို့ခက်ခဲနေပေမဲ့အစောပိုင်းအစီရင်ခံစားတွေအရပျက်စီးမှုကကြီးမားပြီးတော့နှစ်ကိုယ်ကလေးကလိုအပ်ချက်တွေရှိနေတဲ့လူအများအပြားဟာအခုလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေပါတယ်လို့မေလ15ရက်နေ့နိုင်စင်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါကုလသမဂ္ဂအဖွဲ့အစည်းတွေကကြိုတင်ပြင်ဆင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေဝန်ထမ်းတွေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီလိုအပ်ချက်တွေဆက်လက်ဖြည့်ဆည်းပေးဖို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်အပီသတင်းတရက်မှာတော့မုံတိုင်းတန်ကြောင့်လူရာနဲ့ချီထိခိုက်ဒဏ်ရာရရှိခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းတွေပြတ်တောက်ခဲ့တဲ့အတွက်22ပေအနက်ရှိတဲ့မြမအကန်ယူရန်တစ်လျှောက်ပင်လယ်ရေပြင်မှာပိတ်မိနေတဲ့လူပေါင်း1000လောက်ကိုတင်းနှင်းလာနေမှာကုညီကက်ဆေးရေးသမားတွေကဲထုံနိုင်ခဲ့တယ်လို့လည်းပြောပါတယ်လူ600လောက်တေဆုံးခဲ့ကြောင်းပြည်တွင်းမီဒီယာတွေနဲ့ကုညီကက်ဆေးရေးအဖွဲ့တွေကပြောဝင်မယ်လဲမုံတိုင်းကြောင့်ဘလောက်အတိုင်းအတာထိထိခိုက်တေဆုံးခဲ့ရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးတနအီမိုင်130လေတိုက်နှုန်းနဲ့စစ်တွေမြို့အနီးကုန်းတွင်းပိုင်းကိုမုံတိုင်းဝင်တိုက်ခဲ့တယ်လို့မြမမိုးလေဝသဦးစီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်လေပြင်းတိုက်ခတ်မှုကြောင့်စစ်တွေမြို့နဲ့ကုန်းမြို့ပေါ်ကဖုံးတော်ကြီးကျောင်းတွေဖျားဆီးနေစာတင်ကျောင်းတွေလိုအမခံအဆောက်အုံတွေထဲမှာခလုံးနေကြတဲ့လူ1000ကျော်နဲ့900ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လဲဒေသခံရခိုင်လူငယ်ပရာဟိတအသင်းကပြောပါတယ်